ဖြုတ်ချခံခဲ့ရတဲ့တောင်ကိုရီးယားသမ္မတဟောင်ပါကွန်ဟေကိုအာဂရီလိုက်စားမှုအာဏာအလွဲတောင်းစားမှုတွေကျူးလွန်ခဲ့တယ်လို့ဆွဆဲပြီးတောက်ကြံနေမှာဖမ်းဆီးလိုက်တယ်လို့တောင်ကိုရီးယားအရာရှိတွေကပြောပါတယ်။မစ်ပါကကိုလက်ပေးလက်ယူအာဂရီလိုက်စားမှုအာဏာအလွဲတောင်းစားလုပ်မှုအချက်ကင်မှုနဲ့အစိုးရလျှို့ဝှက်ချက်တွေပေါက်ကြားစေမှုတွေနဲ့ဆွဲချက်တင်ပြီးဆိုးမျိုးတော်တရားရုံးတရုံးကနေဖမ်းဝရမ်းထုတ်ခဲ့တာဖြစ်ပါတယ်။ဆိုးမျိုးတရားရုံးမှာအချိန်တော်ကြာကြာနာမှုအပြီးချက်သပရင်းတွေကအခုလိုဖမ်းဝရမ်းထုတ်ပြန်ခဲ့တာပါ။မစ်ပါကရဲ့တငယ်ချင်းဖြစ်သူကစီပွားရေးလုပ်ငန်းရှင်တွေစီကငွေယူပြီးသူမရဲ့နိုင်ငံရေးအကျိုးများရအောင်လှုပ်ဆောင်မှုကိုမစ်ပါကခွင့်ပြုခဲ့တယ်လို့ဆွဆွဲထားတာပါ။အခုလိုဆွဆွဲမှုတွေကမမှန်ကန်ကြောင်းသူမကငြင်းဆိုခဲ့ပါတယ်။ဒါပေမဲ့တကယ်လို့သူမမှအပြစ်ရှိကြောင်းတွေ့ခဲ့ရင်တော့ကြက်တင်တဲ့ပြစ်ဒဏ်ကိုခံယူမယ်လို့မနစ်ကပဲကတိပေးပါတယ်။မစ်ပါကတောင်ကိုရီးယားသမ္မတဟောင်းတွေထဲမှာရာဇဝတ်ပြစ်မှုတွေနဲ့ဖမ်းခါတဲ့တတိယမြောက်သမ္မတဟောင်းဖြစ်တယ်လို့တောင်ကိုရီးယားရုံးဟပ်သတင်းမှာဖော်ပြပါတယ်။တောင်ကိုရီးယားဖွဲ့စည်းပုံခုံရုံးကနေမတ်လ၁၀ရက်မဲခွဲဆုံးဖြတ်ခဲ့ပြီးနောက်မှာသူမကိုယာရုကနေဖယ်ရှားခဲ့တာပါသမရတဲ့ရွေးကောက်ပွဲကိုတော့မေလ၉ရက်နေ့မှာကျင်းပမှာဖြစ်ပါတယ်မစ်ပါကရဲ့မိတ်ဆွေထရိုင်ဆန်ဆေးကိုတော့နိုင်ငံတော်ရဲ့အရေးကိစ္စတွေမှာတော့တော်ဩစာလွှမ်းမိုးဖို့အတွက်လှုပ်ဆောင်နေဆိုတဲ့တန်တရားရှိမှုနဲ့မနစ်ကအောက်တိုဘာလထဲမှာပဲဖမ်းဆီးခဲ့တာဖြစ်ပါတယ်